တမရကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မြကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူမျိုးရေးကိစ္စရပ်တွေကိုဒီခီးစဉ်အတွင်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်တပုံအဖွဲ့တွေကိုနှိမ်နင်းရေးစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအရှင်မြင့်တင်သွားဖို့နဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်ဗိုလ်ချုပ်မြကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကိုလက်နက်တင်ဖို့ရုံချရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အိန္ဒိယစစ်ဖက်ကလာတဲ့သတင်းတွေကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ဖက်ဆိုင်ရာအစအဦးတွေကိုလည်းဗိုလ်ချုပ်မြကြီးကလိုက်လံကြည့်ရှုမဲ့အပြင်ဗုဒ္ဓဂါယကိုလည်းသွားရောက်လည်ပတ်မယ်လို့ထောက်လိုင်းရက်ကကထွက်ပေါ်လာတဲ့သတင်းတွေကိုကူကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်။လုံခဲ့တဲ့ကာလတွေအတွင်းအိန္ဒိယနိုင်ငံဟာအစစ်မြင့်ရေဒါနဲ့ဆိုနာစနစ်တွေကိုမြန်မာရေတပ်အတွက်ရောင်းချခဲ့ပူပါရယ်မကြသေးခင်တုန်းကလည်းအိန္ဒိယနိုင်ငံနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးရဲညှိနှိုင်းတမ်းမီရေးကော်မရှင် JCC အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းဦးဆောင်တက်ရောက်ခဲ့ပြီးအဲ့ဒီအစည်းအဝေးအတွင်းကုန်သွယ်ရေးနဲ့စွမ်းအင်ကဏ္ဍမှာအရှိန်တိုးမြင့်မှုကိစ္စရပ်တွေပါဝင်ကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့ပါသေးတယ်ကီလိုမီတာ6သိန်းကျော်ရှည်လျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂတဘုံအဖွဲ့ကဇွန်လ4ရက်နေ့ကချုံကိုတိုက်ခတ်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးမှအိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုအရှိန်မြင့်တင်လာတာဖြစ်ပါတယ်ခင်ဗျာ